ဒုတိယကမ္ဘာစစ်ပွဲမှာဂျပန်လက်နက်ချကြောင်းကြေညာခဲ့တာ85နှစ်ပြည့်တဲ့ဒီနေ့မှာအတိတ်ကဖြစ်ရပ်တွေအတွက်အင်မတန်နှောင့်နှေးရမိတယ်လို့ဂျပန်ဧကရာဇ်နော်ရီဟီတိုကပြောကြားလိုက်ပါတယ်။တိုကျိုမြို့တော်မှာဒီကနေ့ပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားမှာအတိတ်ကဖြစ်ခဲ့တာမျိုးတွေထပ်မဖြစ်ဖို့မျှော်လင့်တယ်လို့ဂျပန်ဧကရာဇ်ကပြောကြားသွားခဲ့ပါတယ်
။過去を顧みに深い反省の上に立って再び戦争の惨禍が
အတိတ်မှာဖြစ်ခဲ့တာတွေကိုပြန်ကြည့်တဲ့အခါသူ့အနေနဲ့အင်မတန်နှောင့်နှေးရတယ်လို့ခံစားရကြောင်းနဲ့စစ်တံကိုနောင်ဘယ်တော့မှထပ်မခံရဖို့သူလှက်လိုက်လဲလဲမျှော်လင့်တယ်လို့ဂျပန်ဧကရာဇ်နော်ရီဟီတိုကပြောကြားသွားတာဖြစ်ပါတယ်စစ်ပွဲမှာတေဆုံးခဲ့သူတွေအတွက်စိတ်မကောင်းကြောင်းလည်းပြောကြားသွားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းစစ်ကြောင့်ဖြစ်ရတဲ့ဝမ်းနဲ့ချေကွဲစရာအဖြစ်မျိုးတွေနောက်ထပ်မကြုံရအောင်ကာကွယ်သွားမယ်လို့အခမ်းအနားမှာကတိပြုသွားခဲ့ပါတယ်တစ်ချိန်တည်းမှာပဲအငင်းပွားစရာစစ်ပွဲအထိတ်မှတ်နေရာကိုဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်၄ယောက်တွားရောက်ခဲ့ပါတယ်စစ်တွင်းတေဆုံးခဲ့သူတွေအတွက်အထိတ်မှတ်လုပ်ထားတဲ့နေရာမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့သူတွေကိုလည်းမြှုပ်နှံထားတဲ့အတွက်အဲ့ဒီနေရာကိုအစိုးရအရာရှိတွေတွားရောက်ဂါရဝပြုတဲ့အပေါ်မှာဂျပန်နဲ့တောင်ကိုရီးယားတို့ကဝေဖန်ကန့်ကွက်လို့ရှိပါတယ်ဒီနှစ်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဲ့ဒီအငင်းပွားစရာယာဆူကူနီဘိမှန်ကိုတွားရောက်ခြင်းမရှိပါဘူး